စီရေးပဋိပက္ခတွေဖြစ်ပွားနေစဉ်မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AU တို့အကြမှာတော့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ကျောင်းနေအရွယ်ကလေးငယ်တွေကလည်းစာမဝဲဖြေဖို့အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရာဒေသကိုတက်မတော်နဲ့နေမြေကရဲတွေဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်းနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်တွင်မှာရခိုင်တက်မတော်နဲ့မြမတက်မတော်တို့အကြားမနေ့ကတနင်္ဂနွေနေ့ရက်ထဲမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မနေ့ကတော့တိုက်ပွဲဖြစ်တာကနေ့ရက်အောင်ဖြစ်တယ်ကနော်။ဘဝလက်ကြီးရဲ့မနေ့ရှိမှရှင်မင်းရှင်မနော်ဒီရခိုင်ပြည်မြောက်ဦးမြို့နယ်ထိုင်ဝပြင်ရွာရဲ့အရှိတ်အဝါ 1.5 ကီလိုမီတာအကွာမှာအဲရန်ကုန်စစ်တေကာလမထိုင်ဝပြင်ရွာနဲ့ပေါက်ကွင်ကွင်းရွာကြားမှာဒီဗမာစစ်တပ်ရဲ့ကားရှိစီးပါတဲ့အဲ့ဒီစစ်ရင်တန်းကိုကျွန်တော်တို့ဒီရခိုင်တပ်တို့ကအနေကြားဖြတ်တိုက်ခိုက်တာရှိနေတာ။ဘဝကျေးနေမှာပေါ့နော်နေ့လယ်မနားကြီးလောက်မှာနော်ဒီကြောက်တော်မြို့နယ်တောင်မင်းသွားရွာရဲ့ထောင်ဖက်1.5ကီလိုမီတာအကွာဝေးမှာနော်လည်းဒီကံကြမ်းမတော့တပ်ဖွဲ့တွေရှိတဲ့နေရာကိုအင်းအားနေရာလောက်ရှိတဲ့မြန်မာစစ်တပ်ရဲ့တပ်မနှင်းနဲ့လက်အောက်ခံတော့တိုင်းပြင်းကနေပြီးတော့ဝင်ရောက်လာတဲ့တပ်ကြောင့်မလို့နော်ခီပြတိုက်ခိုက်ဖြစ်ခဲ့ကြ။အဲဒီမှာတော့မြန်မာစစ်တပ်ဘက်ကနေပြီးတော့ဒါအကြအဆုံးအဖြစ်ခံရတယ်အဲ့တော့ကျွန်တော်တို့ခိုင်တမ်းတို့ဖက်ကြလဲပဲရဲဘော်တူတိုင်းပြည်နယ်လူမျိုးတွေအသက်ပေးကြရတယ
်။မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ချောင်းတူကျေးရွာကအမျိုးသမီးနဲ့ကလေးတွေပါဝင်ရွာသားနေရာခန့်စစ်ဘေးတင်းချောင်နေရတယ်လို့တင်းချောင်သူတွေထဲမှာလက်တော်စာမွေးပွဲဖြေဆိုရမယ်ကြောင်သားတွေရှိနေတယ်လို့ချောင်းတူရွာသားတို့ကပြောပါတယ
်။ဒီကလေးတို့မမတွေနိ
တင်းချောင်ရတာ200ကျော်တယ်ဗျဒီရိုးတရိုးကဘုံကြီးချောင်းပါလေ။အဲ့မှာကြောင်သားတွေလည်းပါတယ်ဗျဒီနေ့အလေတန်းတို့စာမွေးပွဲမပြီးသေးဘူးလေ။ဒီကလေးတွေကလည်းအကုန်လုံးအုံမရှိတော့ဘူး။ဆောင်နေတဲ့သူတွေရှိတယ်အဲ့တော့သမဲဘွဲရှိဖို့ဆန်းလာလို့အဲ့လိုတော့ရှိနေမယ်ခုနကဥဆုံးရင်မူကလာပြီးတော့3မိနစ်လောက်ပဲလို့ပြောတယ်
ကျောက်တော်မြို့နယ်တောင်မင်းကလားရွာနဲ့ချောင်းသူရွာကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ချောင်းသူကျေးရွာဘက်ကိုတင်မလက်မှာတမတော်နဲ့နေမြေခံရဲတပ်ဖွဲ့တွေကနေစိန်တက်စင်းဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းအဆိုပါဒေသခံကပြောပါတယ်
။ကံသောရေးကင်းတဆန်ကစခန်းမှုရဲ့ရေးတပ်အစုရဲ့သူကအင်ဖောင်စုတွေကိုစစ်ဆေးတာတွေပါလုပ်တယ်။သူကဘလောက်ပါလဲဇလို့ရွာတဲ့တော့အယောက်30လောက်တော့ရှိနေရွာအပြင်မှာလည်းရှိရကြ
မြောက်ဦးနဲ့ကျောက်တော်မြို့နယ်အတွင်းမှာရခိုင်တမတော်နဲ့မြမတမတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုဖြစ်စဉ်မှာတော့နှစ်ဖက်သိခိုင်းမှုရှိတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့တိကျသိမပြုတ်နိုင်သေးပါဘူးမနေ့ကကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့စိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဘက်တွင်မှုဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်မနေ့ကတော့ကြောက်တော်နာလီမှာတိုက်ပွဲတိုက်ခိုက်မှုဖြစ်လို့မနေ့က10ရက်နေ့ကျွန်တော်မနေ့9လလောက်မှာတော့ဒီကြောက်တော်နာလီမှာအိုင်းဘုံလုံးအခြေရပါခိခိုက်တန်ရမှုမှုရှိပါဘူး
တိုက်ပွဲဖြစ်စဉ်အခြေအနေသိစိတ်သိရဖို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမတော်ပြောရေးစုခွေးရှိသူကိုဆက်တွယ်ပေးမယ်လဲဆက်တွယ်မရရှိခဲ့ပါဘူးမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားဖေဖော်ဝါရီလ4ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်သို့ပြည်ရွာနဲ့ရှီမသိန်ရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်ဖြူခရိုင်အမ်းမြို့နယ်ရှောက်ချုံရွာနီးမှာလဲမြမတမတော်စစ်ရင်တန်းကိုတိုက်ခိုက်ခဲ့တယ်လို့အေအေဘက်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်2018နိုဝင်ဘာလကုန်ပိုင်းကနေ2019ဖေဖော်ဝါရီလအထိမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေဆဲဖြစ်ပြီးတော့ရခိုင်ပြည်နယ်ငါးမြို့နယ်နဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်တွေဘက်မှာစစ်ဘေးတင်းရှောင်နေရသူ9000ကျော်ရှိလာနေပြီးစစ်ဘေးရှောင်ရွက်တဲ့နေထိုင်စားတောက်ရေးမှာခက်တွေ့နေတယ်လို့လည်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်ဒီလိုတိုက်ပွဲဖြစ်စဉ်တွေတွင်ချင်းမြင့်နယ်ပလက်ဝါမြို့နယ်စစ်ရှောင်နေရကျော်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်သူတို့အတွက်စိုးရိမ်မိကြောင်းကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြီးခဲ့တဲ့တောက်ကြံနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်မြန်မာဆိုရဖက်ကတော့တိုင်းသားနေရာလောက်ကို AA ဖွဲ့ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခေါ်ဆောင်သွားတဲ့လောက်ရဟာအိန္ဒိချင်းနှစ်နိုင်ငံကြားနားလည်မှုလွှဲမအောင်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြီးခဲ့တဲ့တောက်ကြံနေ့ကနိုင်ငံပိုင်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ